ပြည်ကျတဲ့ရေပိုင်းကပြည်ပြည်နဲ့အစိုးရအဖွဲ့ဟာထိုင်းနယ်စပ်မြဝတီမြို့အဝင်ထွက်ဂိတ်ကိုည၈နာရီကနေမနက်၆နာရီထိပိတ်ထားမယ်လို့ညွှန်ကြားလိုက်ပါတယ်။မြဝတီမြို့အဝင်ထွက်ဂိတ်ဆိုတာတစ်ဖက်ထိုင်းနိုင်ငံချစ်ကြည်ရေးတရားကနေတဆင့်သွားတဲ့နယ်ခြားဂိတ်ကိုဆိုလိုတာမဟုတ်ပါဘူး။တရားဂိတ်တစ်ဖက်တစ်ချက်စီမှာနှစ်နိုင်ငံအစိုးရထိန်းချုပ်ထားတဲ့အဲ့ဒီနယ်ခြားဂိတ်ကတော့မနက်၆နာရီကနေ၈နာရီထိပုံမှန်တိုင်းဖွင့်ပြီးအလုပ်လုပ်ပါတယ်။အခုဆိုရင်ကင်းရင်ပြည်နယ်အစိုးရညွှန်ကြားလိုက်တဲ့ဂိတ်ကတော့မြပရီမြို့ကနေကော့ကရိတ်မြို့ကိုသွားရလမ်းပေါ်မှာရှိတဲ့မြပရီမြို့အထက်ကကုန်စည်စစ်ဆေးတဲ့ဂိတ်ပါ။ည၈နာရီကနေမနက်၆နာရီထိပိတ်ထားဖို့ညွှန်ကြားတယ်ဆိုတော့ဒီမတိုင်ခင်ကညဘက်ဘာဖွင့်ပြီးအလုပ်လုပ်နေသလားလို့ထင်မှတ်စရာရှိပါတယ်။အဲ့ဒါလို့လည်းမဟုတ်ပြန်ပါဘူး။မြပရီအဝင်အထက်ကုန်စည်စစ်ဆေးတဲ့ဂိတ်ဟာပုံမှန်တိုင်းမနက်၆နာရီကနေည၈နာရီလောက်အထိပဲအလုပ်လုပ်ပါတယ်။အဲ့ဒီမှာလာဝကရတဖွဲ့အောက်ခွန်စီဝါကူတန်းစားတဲ့ဌာနပေါင်းစုံရှိပါတယ်။သူတို့အလုပ်ကမြမထိုင်းနေဆက်ပို့ကုန်တွင်းကုန်တွေကိုစစ်ဆေးခုံကောက်တဲ့အလုပ်ကိုလုပ်ပါတယ်။ညဘက်ဖြတ်တန်းခွင့်ပိတ်လိုက်တဲ့အဓိကအကြောင်းကတော့ညဘက်ဆိုရင်လက်နက်ကင်တပ်ဖွဲ့တွေဟာလက်နက်ကင်ရှီပြေးရင်ပါတဲ့ရင်တန်းနဲ့တရားမဝင်ကုန်စည်တည်ဆောင်တင်သွင်းနေတာကိုမထိန်းနိုင်တော့လို့ပါပဲ။တကယ်တော့အဲ့ဒီမြဝတီကော့ကရိတ်ဖအံမော်မြိုင်လမ်းကြောင်းမှာလက်နက်ကင်အဖွဲ့နဲ့အခြားကုန်တွေတွေတရားမဝင်ကုန်ကူးနေတာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။အခုမှဘာကြောင့်ညာဘက်ပိတ်ဖို့အမိန့်ထုတ်ရလဲဆိုတော့တရားမဝင်ကုန်ကူးမှုအစမတန်များပြားလာတာနေဆက်ကုန်သွယ်ရေးကိုထိတ်ချုပ်ရခက်လာတာကြောင့်ဖြစ်ကောင်းဖြစ်နိုင်ပါတယ်။အခုတစ်ပတ်တရားမဝင်ကုန်သွယ်ရေးဂိတ်အကြောင်းလေ့လာတင်ပြသွားပါမယ်။အလုံးသိရပြီးတဲ့အတိုင်းနေဆက်ပြည်မှာတရားမဝင်ကုန်သွယ်ရေးလှုပ်လာတာဟာအရင်ဆင့်အာဏာရှင်လက်ထက်ကလေးကကြီးကြီးမားမားရှိခဲ့တာပါ1988ခုနှစ်နောက်ပိုင်းတရားဝင်နေဆက်ကုန်သွယ်ရေးတွေစဖွင့်တော့နေဆက်မှာလာဝကအကောက်ခွန်တက်တော်ကြောက်မြက်စီဝါကူတန်စသဖြင့်နေဆက်ကုန်သွယ်ရေးနဲ့ဆိုင်တဲ့ဌာနဆိုင်ရာဝန်ထမ်းတွေအလုပ်လုပ်ကြပါတယ်နောက်ပိုင်းလက်ပေးလက်ယူဖြစ်လာတဲ့ဆိုပြီးဌာနပေါင်းစုံအဖွဲ့တွေဆိုတာပေါ်လာပါတယ်နောက်တော့အဲ့ဒီဌာနပေါင်းစုံဆိုတာကလည်းလက်ပေးလက်ယူများလွန်းတယ်ဆိုပြီးစစ်ထောက်လှမ်းရေးကခေါင်းဆောင်တဲ့ဌာနပေါင်းစုံအဖွဲ့အစ်ပြန်ဖွဲ့ပါတယ်2004ခုနှစ်ရောက်တော့အဲ့ဒီနယ်စပ်ကထောက်လှမ်းရေးတွေလက်ပေးလက်ယူအကြီးအကျယ်လုပ်တာတွေကနေစပြီးစစ်ထောက်လှမ်းရေးတစ်ဖွဲ့လုံးကိုခြေမုံဖြစ်စည်းအလုံးနီးပါးဖမ်းဆီးထောင်ချတာခံခဲ့ရပါတယ်နောက်ပိုင်းနယ်စပ်တွေမှာဌာနပေါင်းစုံအဖွဲ့တွေနဲ့ကုန်စည်ကူးတန်းရေးကိုလုပ်ကင်ခဲ့ပေမဲ့ငွေမူလအတိုင်းလက်ပေးလက်ယူကတော့ရှိမဲတရားမဝင်ကုန်ကူးသမ်းမှုကတော့များနေစေပါနေဆက်မှာအဲ့ဒါလိုတရားမဝင်ကုန်ကူးသမ်းမှုလက်ပေးလက်ယူမှုတွေရှိတယ်ဆိုပြီးနောက်ဆက်တွဲပေါ်လာတာကတော့ကုန်သွယ်ရေးလမ်းမကြီးတွေဘောကစစ်ဆေးဂိတ်တွေပါပဲစစ်အာဏာရှင်တွေလက်ထက်ကမူဆယ်မန္တလေးနဲ့မြဝတီရန်ကုန်လမ်းပေါ်မှာစစ်ဆေးဂိတ်တွေပိုလိုပေါက်အောင်များပြားခဲ့ပြီးနောက်ပိုင်းသမရဦးသိန်းစိန်အစိုးရလက်ထက်မှာကုန်စည်စစ်ဆင်မှုနှေးကွေးစေတယ်ဆိုပြီးအားလုံးနီးနီးဖြတ်သိမ်းခဲ့ပါတယ်။ဒါပေမဲ့နေဆက်မှာတရားမဝင်ကုန်သွယ်မှုနဲ့လက်ပေးလက်ယူမှုတွေရှိမြဲရှိကြီးထွားမြဲကြီးထွားဖြစ်နေလေတော့စစ်စည်းဂိတ်တချို့ကိုမိုဘိုင်းအဖွဲ့တွေပုံစံနဲ့ပြန်ဖွင့်ခဲ့ပြီးဖမ်းဆီးအရေးယူတာတွေလုပ်ခဲ့ပါတယ်။အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အထိပဲဖြစ်ပါတယ်။အထင်ရှားဆုံးကတော့မူဆယ်လမ်းမှာရေဘူးစစ်စည်းဂိတ်ဖြစ်ပြီးမြဝတီရန်ကုန်လမ်းမှာတော့မယမ်းကြောင့်စစ်စေးဂိတ်တို့ဖြစ်ကြပါတယ်အကောက်ခွန်ဌာနကလည်းအဲ့ဒီစစ်စေးဂိတ်တွေကနေအကောက်ခွန်မဲ့တင်သွင်းလာတဲ့ကုန်တွေနဲ့တရားမဝင်ခိုးသွင်းလာတဲ့ကုန်တွေဖမ်းဆီးရမိနေတဲ့အကြောင်းနှိမ့်စင်လိုလိုပြင်းထုတ်ပြန်ပြီးသူတို့လုပ်ငန်းအောင်မြင်ကြောင်းကြေညာနေပါတယ်ဒါပေမဲ့ဘုံလုံးဆက်ကူကတ်တလို့ဖြစ်နေတဲ့နေဆက်ကတရားမဝင်ကုန်သွယ်မှုနဲ့လက်ပေးလက်ယူမှုကတော့ကြီးထွားမြဲကြီးထွားနေစေပါအခုကုန်ကားတွေညာဘက်ထွက်ခွာခွင့်ပိတ်လိုက်တဲ့မြဝတီနေဆက်မှာတရားမဝင်ကုန်စည်ကူးတန်းလုပ်နေကြတာအထက်အင်အားစုတွေကတော့လက်နက်ကင်တပ်ဖွဲ့ပေါင်းစုံမှနေကြားဆောင်တပ်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့နဲ့ပြည်သူ့စစ်လုအဖွဲ့တွေဖြစ်ကြပါတယ်။အဲဒီထဲမှာလူကင်မှုပမာဏအများဆုံးနဲ့လုပ်ငန်းအများစုကိုထိန်းချုပ်ထားတာကတော့ DKB ဘုရားဘာသာတည်ရင်တပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တပ်ဖွဲ့ပါ ညဝရီ လန်တျောက်ကုံစီပယ်ဆောင်မှုတွေကိုကယ်ရီသဘောအဆောင်လျှောက်တွေထည့်ပေးပြီးလမ်းရှင်းပေးတာမျိုးလုပ်သလိုနေဆက်ဂိတ်တချို့ကိုလည်းထိန်းချုပ်ထားပါတယ်။လောင်ကစားရုံနဲ့ချားစီဝိုင်းလုပ်ငန်းတွေကိုလည်းထူထောင်ထားပါတယ်။ပြီးခဲ့တဲ့နှစ်ကတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းနိုင်ငံမဲဆောက်ဘက်ကနဲ့မြန်မာညဝရီဘက်ကန်းကိုတရားမဝင်သွယ်တန်းထားတဲ့လောင်စာဒီတင်ပို့တဲ့ပိုက်လိုင်းကိုထိုင်းအာ ခဲ့ဘူးပါတယ်။နောက်ပိုင်းထိုင်းအာဏာပိုင်တွေကအဲ့ဒီတရားမဝင်ပိုက်လိုင်းကနေလောင်စာဆီတင်သွင်းတာကိုပြန်ဖွင့်ပေးခဲ့ရပါတယ်။နေဆက်မှာအဲ့လိုတရားမဝင်ကုန်စည်ကူးတမ်းမှုကြီးထွားနေမှုမှာအခရာကျတာကတတ်မတော်ပါ။တတ်မတော်ဟာတရားမဝင်ကုန်ကူးတမ်းလုပ်နေတယ်ဆိုတာမျိုးကိုတော့အထောက်အထားမတွေ့ရပါဘူး။ဒါပေမဲ့အခြားသောလက်နက်ကင်အဖွဲ့အစည်းတွေတရားမဝင်ကုန်စည်ကူးတမ်းရောင်းဝယ်မှုကြောင်ကြကြလုပ်နေတာကိုလည်းတားဆီးမှုမရှိပါဘူး။ငင်းငင်းရေးတင်းငင်းရေးအကြောင်းပြကောင်းပြမှာဖြစ်ပေမဲ့ငယ်ချားမှာတာဝန်ကျတဲ့တပ်မတော်အရာရှိတချို့ကိုကျူးရှာမှုတွေကြောင့်လည်းဖြစ်နိုင်ပါတယ်။အခုတော့ကရင်ပြည်နယ်အစိုးရအဖွဲ့ညွန်ကြားချက်ကိုပြည်နယ်နယ်လုံးဝန်ကြီးကလက်နက်ကင်တပ်ဖွဲ့တွေစီတဆင့်ဖြန့်ချိလိုက်ပါပြီ။ဒီလိုညဘက်ကုန်ကားသွားတာတွေကိုထိန်းချုပ်လိုက်ုံနဲ့ငယ်ချားမှာတရားမဝင်ကုန်စည်ကူးတမ်းမှုရုံနဲ့ကြာဆင်းသွားဖို့ဆိုတာကတော့လက်တွေ့ဖြစ်နိုင်ပွဲမရှိပါကြောင်းတင်ပြလိုက်ရပါတယ်။